အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲတိုင်းနိုင်ငံကြာရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေနဲ့အချိန်မီဖြစ်လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားဆိုတာအကြီးအကဲထောင်ဝင်ရှိသူတယောက်ကဒီနေ့မှသတိပေးလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ယင်ထောင်လိုင်းအကြီးအကဲဟောက်ကင်ယောင်ချိုးစီကနေဂုလိုပြောကြားလိုက်တာဟာ အခုနဲ့မကုန်ခင်မှာနျူကလီးယားဆွေးနွေးမှုတွေပြန်စတင်နိုင်မှုအမေရိကန်ကိုပြားပေးလိုက်တာလည်းဖြစ်ပေါ်ရပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့နျူကလီးယားဆွေးနွေးမှုတွေအခုနဲ့မကုန်ခင်မှာပြန်စတင်နိုင်မှုအတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကအမေရိကန်အစိုးရဘက်ကိုပြင်းထန်ထန်ဝေဖန်ခဲ့ပြီးမယ်လည်းဒီအမေရိ င်မပြေဖြစ်ခဲ့မယ်လဲခေါင်းဆောင်နှစ်ဦးရဲ့ယင်းဤရဲ့ဆက်ဆံရေးကြောင့်ဆက်ပြီးတော့ထိန်းထားနိုင်ခဲ့ကြောင်းကင်မြောင်ချိုးကသူ့ရဲ့ကြီးညာချက်ထဲမှာပြောထားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြထားပါတယ်ဒါပေမဲ့လည်းအရာတိုင်းမှာအကန့်အသတ်ရှိခဲ့ဖြစ်ပြီးတော့ပုဂ္ဂိုလ်ရင်းနှီးမှုကအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဆိုးဝါးမလာအောင်ကာကွယ်နိုင်မှုအတွက်အမြဲတမ်းအမှမခံနိုင်ဘူးဆိုပြီးတော့သူကဆက်ပြောထားပါတယ်ခင်ဗျာ